အမေရိကန်သမ္မတရဲ့အနီးကအကြံပေးလည်းဖြစ်တားသမဲလည်းဖြစ်တဲ့ဂျရက်ကူစနာဟာသူ့အနေနဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိပါဘူးလို့ပြောကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရွေးကောက်ပွဲအနံ့ရအောင်ရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့သလားဆိုတာကိုစုံစမ်းနေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာဂျရက်ကူစနာကထွက်ဆိုခဲ့ပြီးတဲ့နောက်အခုလိုပြောကြားလိုက်တာဖြစ်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမှာတော့ရုရှားကဘလူးနှောက်ရှက်ခဲ့တယ်လေဆိုတာစုံစမ်းနေတဲ့လွှတ်တော်အမတ်တွေကကုစနာဘာကြောင့်တနင်္လာနေ့မှာတကပိတ်စစ်ဆေးခဲ့ရတယ်လဲဆိုတာနဲ့ကုစနာဘက်ကနေပြီးတော့ဘလူးပင်စင်ထားခဲ့တယ်လဲဆိုတာတွေကိုမတ်စုမြန်မောင်ကအပြည့်စုံဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
2016သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရစေအောင်စီယုံလှုပ်ရှားမှုတွေမှာဝင်ရောက်နှောက်ယှက်ဖို့နဲ့ဝါဒဖြန့်ဆောင်ရွက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ညွှန်ကြားခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဌာနတွေကသုံးသပ်ခဲ့ကြပြီးတဲ့နောက်ထရမ့်ရဲ့စီယုံရဲ့အဖွဲ့ဝင်တွေအနေနဲ့ရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့သလားဆိုတာကိုတရားရေးဌာနနဲ့လွှတ်တော်မှစုံစမ်းနေတာဖြစ်ပါတယ်တနင်္လာနေ့ကတော့သမ္မတထရမ့်ရဲ့အကြီးတန်းအကြံပေးတယောက်လည်းဖြစ်တဲ့အပြင်တမက်လဲတော်သူဂျရက်ကူရှနာကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကခေါ်ယူစစ်ဆေးခဲ့ပါတယ်။နှစ်နာရီကြာတဲ့တကပိတ်ကြားနာစစ်ဆေးပွဲမှာလွှတ်တော်အမတ်တွေဘလို့မေးခွန်းထုတ်ခဲ့ကြတယ်ဆိုတာကိုမသိရပါဘူး။ဒါပေမဲ့ကော်မတီကိုပေးရခဲ့တဲ့မှတ်တမ်းတွေအချက်အလက်တွေအရသူ့အနေနဲ့ရုရှားနဲ့ပူးပေါင်းကြံစည်ခဲ့ခြင်းမရှိဘူးဆိုတာပြသနေတယ်လို့ကြားနာပွဲအပြီးအင်ဂျီရိုပြန်အရောက်မှာမစ္စတာကူရှနာကအခုလိုပြောကြားခဲ့ပါတယ်
။ Let me be very clear. I did not collude with Russia.Nor do I know of anyone else in the campaign who did so. I had no improper contacts.
ရုရှားနဲ့ကျွန်တော်ပူးပေါင်းကြံစည်ဆောင်ရွက်ခြင်းမရှိခဲ့သလိုစီယုံရေးအဖွဲ့ဝင်တွေထဲမှာပူးပေါင်းကြံစည်ဆောင်ရွက်ခဲ့သူဘယ်သူရှိတယ်လဲဆိုတာကိုလည်းကျွန်တော်မသိဘူးဆိုတာရှင်းရှင်းလင်းလင်းပြောချင်ပါတယ်။မယိုးသားမလျော်ကန်တဲ့ဆက်သွယ်မှုတစ်ခုမှကျွန်တော်မလုပ်ခဲ့ပါဘူး။ကျွန်တော်စီးပွားရေးလုပ်ငန်းတွေအတွက်ရုရှားစီကနေငွေကြေးထောက်ပံ့မှုကိုမိခိုအားထားခြင်းလည်းမရှိပါဘူး။တောင်းဆိုတဲ့အချက်လက်အားလုံးကိုပွင့်လင်းမြင်သာမှုအပြည့်အဝရှိစွာပေးအပ်ခဲ့ပါတယ
်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဘလို့နှောက်ယှက်ခဲ့တယ်လဲဆိုတဲ့စစ်ဆေးမှုတွေမှာမစ္စတာကူရှနာကိုစတင်စစ်ဆေးမှုတွေကိုကြည်ချင်းဖြင့်စုံစမ်းမှုတွေမှာအရေးကြီးတဲ့ကာလကိုရောက်ပြီဆိုတာပြသနေတယ်လို့အမေရိကန်နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြပါတယ်။တကပိတ်စစ်ဆေးကြားနာပွဲမှာပါဝင်တဲ့လွှတ်တော်အမတ်တွေအတွက်ကြိုတင်ပြင်ဆင်ထားတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့တဲ့အထက်မှာလည်းဘလို့နိုင်ငံခြားအစိုးရနဲ့မှသူမလျော်မကန်ဆက်သွယ်ခဲ့ခြင်းမရှိသလိုပူပေါင်းကြံစည်ဆောင်ရွက်ခဲ့ခြင်းမရှိဘူးဆိုတာကိုမစ္စတာကူရှနာကပြက်ပြက်သားသားညှင်းဆန်ထားပါတယ်။ယာဒူတာဝင်ပြီးဆုံးလို့စနေနေ့ကမှရုရှားပြန်သွားတဲ့ရုရှားတပ်အမတ်ဆာဂေကစ်စလီယက်နဲ့ရုရှားအစိုးရပိုင်ပန်းအကြီးအကဲဆာဂေဂေါကော့ဖ်တို့နဲ့သမ္မတရွေးကောက်ပွဲပြီးကာလကတွေ့ဆုံခဲ့မှုတွေကြောင့်မစ္စတာကူရှနာကိုအခုလိုစုံစမ်းစစ်ဆေးစရာဖြစ်လာခဲ့တာပါ။ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကတပ်အမတ်ကစ်စလီယက်နဲ့တွေ့ဆုံခဲ့မှုအတွင်ရုရှားဗိုလ်ချုပ်ကြီးရီစီကစီးရီးယားကိစ္စဆွေးနွေးဖို့လိုလားတဲ့အတွက်လုံခြုံတဲ့ဆက်သွယ်ရေးလိုင်းရှိသလားလို့ရုရှားတပ်အမတ်ကမေးခဲ့ကြောင်းသူကမရှိကြောင်းပြန်ပြောခဲ့ပြီးတကယ်လို့ရုရှားတန်ယုံမှရှိရင်အသုံးပြုလို့ရသလားလို့ပြန်မေးတဲ့အခါမှာတော့ရုရှားတပ်အမတ်ကြီးကညှင်းဆိုခဲ့တာကြောင့်ဒီကိစ္စဆက်မပြောဖြစ်ဘူးလို့မစ္စတာကူရှနာရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။သူအနေနဲ့အမေရိကန်ထောက်လှမ်းမှုကိုရှောင်ရှားနိုင်ဖို့စ조사ခဲ့တာမဟုတ်ဘူးလို့လည်းညှင်းဆန်ထားပါတယ်။ဗန်အကြီးကဆာဂေဂေါကော့ဖ်နဲ့တွေ့ဆုံမှုနဲ့ပတ်သက်လို့လေသမ္မတပူတင်နဲ့ဓာတ်ရိုက်ဆက်သွယ်မှုရှိတယ်လို့သမ္မတကစ်စလီယက်ကဆိုတဲ့အတွက်အသက်တက်လာမဲ့ထရမ့်အစိုးရအပေါ်ရုရှားသမ္မတရဲ့သဘောထားအမြင်သိရဖို့နဲ့အမေရိကန်နဲ့ရုရှားကြားအကောင်းဆုံးဘလို့နီးလန်းတွေနဲ့ဆက်ဆံသွားနိုင်မလဲဆိုတာသိရဖို့တွေ့ဆုံခဲ့တာဖြစ်တယ်လို့ဆိုပါတယ်သမ္မတကစ်စလီယက်နဲ့တွေ့ဆုံမှုမှာရောဗန်အကြီးကဂေါကော့ဖ်နဲ့တွေ့ဆုံမှုမှာပါရုရှားအပေါ်အမေရိကန်ချမှတ်ထားတဲ့အရေးယူတန်ခတ်မှုကိစ္စအပါအဝင်မူဝါဒရေးရာနဲ့ပတ်သက်လို့မဆွေးနွေးခဲ့ဘူးလို့ဂျရက်ကူရှနာကပြောပါရယ်2016ဇွန်လတုန်းကတမ္ပရရဲ့သားအကြီးဒေါ်နယ်ထရမ့်ဂျူနီယာစီစဉ်တဲ့ရုရှားရှေ့နေနဲ့တွေ့ဆုံပွဲကိုတူသွားခဲ့တာကလည်းအဲ့ဒီရှေ့နေကတမ္ပရလောက်ဟီလရီကလင်တန်ထိခိုက်နိုင်တဲ့အချက်တွေပေးမယ်ဆိုတာကြိုသိလို့သွားခဲ့တာမဟုတ်ဘူးလို့ဆိုပါရယ်ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့တာဟာရုရှားရဲ့အကူအညီကြောင့်မဟုတ်ဘူးဆိုတာကိုအင်ဂျီရိုကပြက်ပြက်သားသားညှင်းဆန်နေတာပါ။တမရရဲ့အကြီးအကဲအကြံပေးဂျရက်ကူရှနာကလည်းဒီနေ့လာနေ့ကအခုလိုထပ်ပြောခဲ့ပါတယ်
။ Donald Trump had a better message and ran a smarter campaign and that is why he won.
ပြည်သူတွေအတွက်ပုံမကောင်းမွန်တဲ့သတင်းစကားပေးနိုင်တာကြောင့်ပိုပြီးပါနာလိမ္မာစွာမဲဆွဲစည်းရုံနိုင်တာကြောင့်ဒေါ်နယ်ထရမ့်ရွေးကောက်ပွဲမှာအနိုင်ရခဲ့တာပါ။တခြားအကြောင်းကြောင့်အနံ့ရတယ်လို့ပြောနေရင်သူ့ကိုမဲပေးသူတွေအပေါ်တေော်လောင်းပြောင်းရကြပါတယ်
မစ္စတာကုစနာဟာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှလည်းဒီကနေ့အင်္ဂါနေ့မှစစ်ဆေးမေးမြန်းခံရမှာဖြစ်ပါရဲ့ရှင်။